ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်ထားဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာ့တဝန်းနိုင်ငံတွေမှာအသွားအလာတွေကိုကန့်သတ်တမ်းမြှင့်မှုတွေတိုးမြင့်လာနေပါတယ်။ဗီယက်နမ်နိုင်ငံမှာလည်းဗိုလ်ထုနေ့ကစလို့မဖြစ်မနေကိစ္စမျိုးကလွဲလို့သွားလာလှုပ်ရှားမှုတွေကိုသတင်းနှစ်ပတ်ကြာတားမြစ်လိုက်တာပါ။နယူးဇီလန်နိုင်ငံမှာလည်းပြီးခဲ့တဲ့သတင်းဘက်ကပဲစားသောက်ဆိုင်တွေ၊ဘားဆိုင်တွေ၊ရုံးတွေစတင်ကြောင်းတွေကိုပိတ်လိုက်ပါတယ်။နယူးဇီလန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူ62ယောက်ထပ်မံတွေ့ရှိခဲ့တဲ့အတွက်စုစုပေါင်း908ယောက်ထိရှိသွားပါပြီ။တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူလူနာအသစ်100ယောက်ရှိကြောင်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ပြည်ပကနေဝင်လာသူဘယ်သူမှဆို14ရက်ကြာတည်ထောင်ခွဲထားပြီးစောင့်ကြည့်ရတဲ့အစီအစဉ်ကိုလည်းတောင်ကိုရီးယားမှာစတင်လိုက်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုလက်တလုံးအများဆုံးဖြစ်နေတဲ့နိုင်ငံတွေကတော့အမေရိကန်၊အီတလီနဲ့စပိန်နိုင်ငံတွေဖြစ်ကြပါတယ်။ဂျာမနီနိုင်ငံကတော့ကူးစက်သူလူနာအသစ်9500ကိုပေါ်ထူးနေကပဲအတည်ပြုလိုက်တဲ့အတွက်တရုတ်နိုင်ငံထက်တောင်ပုံများမဲ့အလားအလာရှိနေပါတယ်။